mai cho nó không mong số ba ni cao lắm mà
ok ni cao này là cũng mong số ok cao mà đấy
mai cháu bữa giờ xuyên qua cái sao ba mẹ thu vào thì được không nhá
cứ gì ba mà thu vào tôi nói anh ấy tuổi đúng rồi xuyên đi ra xí rồi nhưng mà xuyên đi mệt lười lười nát rồi là cái đó này cứ gì rồi ba mà mới cha đi vào
à cũng nào xong phía bao cái đấy đi lâu tao má này cháu nó lâu xa mù rồi này bắt đầu bị số à anh nói này gì ta biểu số mù rồi cái đuôi phía xin bông đuôi của chị yên số à hôm lát thằng cá biểu số lâu cái cái bông này tại chỗ này à đi mà tu này đấy mà à má mẹ bảo lâu xa lắm nhá
thằng nó thấy biểu rồi chú chú sao nó không hợp bảo số à cứ số à đấy mà yên số à phải win này là làm mẹ bà ra luôn hả đó mình lại cố đấy là yên số à win như thế
ok mẹ má số à anh xin số à cá bao phá là phải bảo lại cái nhá rồi tụi tôi đi anh xin sinh nhật lão ấy ở cái này à bây giờ à quay mà thuận này thì đã được bao lại cái nhá
thằng nó sinh đã bao mà đi à bao ông ấy luôn biểu là cái nào ông nhìn thấy gì bao giờ sinh đã nên sao là cái cái về lão ấy ở cái khách trên đấy thì mà thuận này thì cháu không
ok mà này America Outlook đó cáo rằng tụi phía đây Mrs. Nancy Pelosi rồi xí là để mà đối xử một xí để xử là hậu bao đó là cái nhá
ဒီတိကျကျစီစဉ်နေတော့မလို့ရသေးပါဘူး။လာနေလို့တော့နားလဲပါတယ်။မြန်မာပြည်အရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့လွှတ်တော်အမတ်တွေအကြမှာသဘောထားကွဲလဲမှုတွေရှိတာအမှလည်းသိပါတယ်။အခုလိုထင်ရှားတဲ့အမေရိကန်လွှတ်တော်အမတ်တအူအထူးသဖြင့်
Mrs. Nancy Pelosi ကအမအူအထူးလေးစားတဲ့အမတ်တအူဖြစ်ပါတယ်ခင်ဗျာ။ဒါကတွေ့ပြီးမှသိရမှာပေါ့ကိုစမောင်ဆွေ။ဘာအတွက်လာလဲဘာတွေဆွေးနွေးမလဲဆိုတာအခုချိန်ပြီးတော့ထပ်မှန်းလို့လည်းရမယ်။အော်ဟုတ်ကဲ့။အတချို့ကတော့ဒီသူတို့လာမယ့်ကိစ္စမှာမလွှမ်းမသွေလက်တော်တော်ဖြစ်ကြတဲ့နိုင်ငံရေးအခင်းကျင်းနေတဲ့သူရုပ်ောက်ပွဲကိစ္စတွေပါမယ်လို့တော့ပြောကြတော့အမကျွန်တော်လည်းအတိအကျတော့မသိသေး ဆိုတာလည်းကျွန်တော်တို့ကြားပါရခင်ဗျာအဲ့ဒီပုံကိုတွေကရောမြန်မာပြည်ရဲ့ပဂရီအခြေအနေကိုတော်တော်သိကြပါသလားခင်ဗျာ
ဒီလိုဖွင့်ရင်တော့ဒီလိုပဲဟိုပုံမှန်နဲ့တွေ့နေတာပဲဒါတိတ်ထူးထူးရှားရှားတော့မဟုတ်ပါဘူးတွေ့တယ်ဆိုတာပဂရီအခြေအနေသိလားဆိုတော့သိအောင်လို့တော့မရကျူးစားပြီးတော့ရှင်းပြတာပေါ့နော်
ဟုတ်ကဲ့မြန်မာပြည်မှာအခုဖြစ်ပွားနေတဲ့ပြဿနာတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာနိုင်ငံတိုင်းလိုလိုကြုံတွေ့ရလေရှိတဲ့ပြဿနာမျိုးပဲလို့အကောင်းမြင်ပြောဆိုဝေဖန်တာတွေလည်းကြားရတယ်ခင်ဗျာအမောင်ဘလို့သဘောထားလဲခင်ဗျာ
ဒီလိုပြဿနာတွေဟာတွေ့ဆုံရလေရှိတယ်ဆိုတာမမှားပါဘူးဒါပေမဲ့အဲ့ဒီလိုပြဿနာတွေပေါ်တဲ့အခါကျရင်ဘယ်လိုကင်တွယ်လဲဆိုတာအဲ့ဒါအရေးကြီးတာပါကင်တွယ်ဖို့မှန်တာမှားတာပုံမှန်အမှုကြည့်ပြီးတော့ဘယ်လောက်တိုးတက်မှုရှိနိုင်လဲဆိုတာပေါ်လွင်တာပေါ့
အဲ့တော့လက်ရှိအစိုးရကင်တွယ်ပုံရောအမှဆိုဘလို့မြင်လဲ
။မတော်အားမရဘူး။ခွင့်ကကိုဆောင်ဆွဲပြောသွားတယ်လေ။အရင်တော့ကလုတ်တဲ့ပုံလေးနဲ့တိတ်မကွာသလိုဖြစ်နေတယ်လို့ဆိုရမလား
။ဟုတ်ကဲ့။အမနဲ့ဒီ88မျိုးဆက်ကြောင်းသားတွေ14ရက်နေ့ကထပ်ပြီးတွေ့ဆုံတာလဲကျွန်တော်ကြားရပါတယ်။လက်ရှိနိုင်ငံရေးအခြေအနေပုံမှာသူတို့အဖွဲ့နဲ့အမနဲ့သဘောထားအမြင်ရောဘလောက်လောက်တူလဲခင်ဗျ။
တူတာလေလက်ရှိတော့ဘလုံးဝထပ်တူတော့ဘယ်ဟုတ်မလဲ။မတော်အဖွဲ့ချင်းတူတာမှမဟုတ်ဘူး။ဒါနဲ့မိစ္ဆာမှုတွေလည်းရှိပါတယ်။
ရွေးကောက်ပွဲကိုဥရောပသမ္မတ EU နဲ့သမ္မတဟောင်းဂျင်မီကာတာရဲ့ကာတာရာမုံငွေအဖွဲ့ဝင်တွေလာရောက်လေ့လာခွင့်ပြုမယ်လို့ဝန်ကြီးဦးစိုးသိန်းကပြောပါရခင်ဗျလွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်လို့အစိုးရခေါင်းဆောင်တိုင်းလိုလိုကလည်းပြောဆိုနေကြပါတယ်တပီလုံးအနှံ့တန်ရှင်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာမယ်လို့အမှယုံကြည်ပါသလားခင်ဗျလွ
တ်လပ်မျှတမယ်ဆိုတာကိုဒီလိုလွတ်လပ်မျှတစေရမယ်လို့ပြောတဲ့ဝန်ကြီးဖွဲ့ဝင်ကြီးကဘယ်လိုအဓိပ္ပာယ်ဖော်လဲတော့မသိပါဘူးတကယ်ပဲမျှတရမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းရပါလိမ့
်ဟုတ်ကဲ့အခုရွေးကောက်ပွဲမှာလူထုကဘယ်လိုဆုံးဖြတ်မဲပေးကြမယ်လို့အမှယူဆလဲခင်ဗျာ
လူထုကတော့ပေးဖြစ်တဲ့ဖွဲ့ကိုပေးရမှာပေါ့ဒါကတော့ရှင်းနေတာပဲ
ဒီရွေးကောက်ပွဲဟာတကယ်လွတ်လပ်မျှတရင်အမတို့ပါတီပဲအနိုင်ရမယ်လို့အစိုးရနဲ့နှိစက်သူတွေကပါပြောတမ်းကြရပါတယ်ရွေးကောက်ပွဲမှာအမတို့ပါတီအနိုင်ရရင်တိုင်းပြည်အုပ်ချုပ်ဖို့အစင်းသင့်ဖြစ်ပြီလားခင်ဗျာ
တိုင်းပြည်ကိုဘယ်အဖွဲ့တစ်ခုရဲ့မှအုပ်ချုပ်လို့မရအောင်ပြည်သူလူထုရဲ့ထောက်ခံမှုနဲ့လုံးဝသာရတာအဖွဲ့တစ်ခုကမြို့ဒီလိုပဲရွေးကောက်ခံရလိုက်တာနဲ့အစိုးရဖြစ်တာနဲ့တိုင်းပြည်ကိုအုပ်ချုပ်လို့ရတယ်ဆိုတာအဖြစ်နဲ့ပြည်သူရဲ့ထောက်ခံမှုနဲ့ပြည်သူရဲ့ယုံကြည်မှုရမှရှိမှသာလေတကယ်ကိုမှန်မှန်ကန်ကန်အုပ်ချုပ်နိုင်မှာပ
ါဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမှာအမတို့ပါတီအများစုအနိုင်ရပြီးအုပ်ချုပ်ဖို့အဆင့်ကျတော့အမဘာတွေများလုပ်မလဲခင်ဗျာ
အုပ်ချုပ်ဖို့အဆင့်ကဘာတွေလုပ်မလဲဆိုတော့ပထမအရေးကြီးတာကတော့ပြည်သူလူထုနဲ့ဖြောင်းဖြောင်းမှမှဆက်ဆံမှုပဲဒါဟာပြည်သူရဲ့ထောက်ခံမှုနဲ့ယုံကြည်မှုရဖို့ဖြစ်တယ်ခွန်ကပြောသွားသလိုပြည်သူရဲ့ထောက်ခံမှုနဲ့ယုံကြည်မှုမရဘဲနဲ့ဘယ်အစိုးရမှအစိုးရအဲ့လိုကိုခီးရီးရအောင်လုပ်နိုင်မှာမဟုတ်ပါဘူး
ဟုတ်ကဲ့ 2012ခုနှစ်နိုဝင်ဘာလလက်ဘရောင်းတောင်တပိတ်စခန်းဖြိုကွဲမှုမှာမီးလောင်ဒဏ်ရာရခဲ့တဲ့ဆရာတော်နှစ်ပါးကပြည်ထောင်စုဝန်ကြီးကိုတရားစွဲဖို့အမှုဖွင့်ခဲ့ပါတယ်။ဒါကိုဆက်လင်းကြီးရဲစခန်းအမှုဖွင့်တာလက်မခံပဲပယ်ချလိုက်တယ်ခင်ဗျ။အဲ့လိုတရားစွဲခွင့်နေမရှိသင့်ဘူးလားခင်ဗျ။
ဒါဥပဒေပေါင်းတွင်ရှိနေတာပေါ့ပယ်ချတာဟာဥပဒေနဲ့မကိုက်ညီဘူးဆိုလို့ရှိရင်လည်းဒါကိုထပ်ပြီးတော့လုပ်ပိုင်ခွင့်ရှိပါတယ်။ဘယ်လိုအကြောင်းပြချက်နဲ့ပယ်ချလဲဆိုတာကတိတိကျကျတော့မသိပါဘူ
း။ဟုတ်ကဲ့မိုက်ဒီသမိုင်းဝင်အဆောက်အဦတစ်ခုဖြစ်တဲ့အတွင်းဝင်များယုံဟောင်းမှာ21ရက်နေ့ကဘူဂျောဟောင်းတူရဲ့တမီးကမွေးနေ့ပွဲကျင်းပခဲ့တာနဲ့ပတ်သက်ပြီးဝေဖန်တန်ဒီကြည်ကြလောင်ကြပါတယ်။အမောင်ရောအဲ့ဒီအပြုမှုဘယ်လိုမြင်လဲခင်ဗျာ
။နည်းနည်းဟိုသမိုင်းထိတ်တန့်သိပြတော့မခိုင်ပါဘူးနဲ့တူပါလေ။ဒီအတွင်းဝင်ယုံဆိုတာမဟာရနိုင်ငံရဲ့လွတ်လပ်ရေးဖြစ်စဉ်မှာဘယ်လိုနေရာကနေဘယ်လိုကန္တာကနေရှိခဲ့တယ်ဆိုတာကိုလည်းသိပြီးတော့မလေးလာဘူးလို့လည်းဖြစ်မှာပါ။
အဲ့ဒီဘိုဂျိုဟောင်းရဲ့မိသားစုပိုင်းနဲ့အနော်မာကုမ္ပဏီဆိုတာကဒီအတွင်းဝင်ယုံဟောင်းမူလဟိုတယ်ဖွင့်ခွင့်ရခဲ့တယ်။နောက်ပိုင်းမှာဝိုင်းဝန်းကန့်ကွက်ကြလို့ဟိုတယ်အစားပြင်ဆင်မွန်းပါမီတခြားနည်းနဲ့အသုံးချခွင့်ရခဲ့တယ်လို့သိရပါတယ်။အဲ့ဒီလိုလုံခြုံရေးခွင့်ရရှိခဲ့တာဟာပွင့်လင်းမြင်သာမှုနဲ့မျှတမှုမရှိဘူးလို့ပြောတာနေလဲထွက်တယ်ခင်ဗျ။အမောင်ဘယ်လိုယူဆလဲခင်ဗျ
။ဟုတ်ပါတယ်အခုအစိုးရကပြင်းလင်းမြင်သာမှုဘက်မှလည်းအားနေပါတယ်။ဘာတွေလုပ်နေလဲဆိုပြည်သူလူထုကမှမသိရပဲလုပ်ပြီးတော့မှသာသိရတာ။ပွင့်လင်းမြင်သာမှုဆိုတာလုတ်ပြီးမှလုတ်ပြီးပြီးဟေးလို့ပြောတာဟာပွင့်လင်းမြင်သာမှုမဟုတ်ပါဘူးမလုတ်ခင်ကဒါတွေလုတ်ဖို့ရည်ရွယ်ချက်ရှိတယ်ပြည်သူတွေအနေနဲ့ဒါကိုလုတ်တယ်မလုတ်တယ်ထောက်ခံမထောက်ခံထုတ်ဖြတ်နိုင်တဲ့အခြေအနေမှာပွင့်လင်းမြင်သာမှုကလိုတာပါထုတ်ဖြတ်လို့မရတော့မှဘာမှပြောလို့မရတော့မှပြီးတော့မှပဲပြီးပြီးဟေးလုတ်ပြီးပြီးဟေးဆိုတာဒါကပွင့်လင်းမြင်သာမှုမဟုတ်ပါဘူ
းဟုတ်ကဲ့မိုက်ကျေးဇူးထူးတင်ပါတယ်ခင်ဗျာ